င်္ဂလာရှိသောနေ့လေးဖြစ်ပါစေ။မျော်လင့်စရာလူငယ်ကဘာအစည်းအဝေးကနေပြန်လည်ကြိုဆိုလိုက်ပါရစေ။နိုဝင်ဘာလဟာခရစ်ယာန်အိမ်တော်ရက်သက်တစ်ပတ်ရှိတဲ့လဖြစ်ပါတယ်။အဲဒါကြောင့်မလို့တိတ်ခါရောရဆရာစိုင်းမျိုးမြင့်ရေးသားထားတဲ့ခရစ်ယာန်အိမ်တော်နဲ့ပတ်သက်တဲ့အကြောင်းအရာလေးကိုပြန်လည်ဝင်ကားပေးခြင်းပါတယ်။ခရစ်ယာန်အိမ်တော်မှာသင်ကလေးတွေဘလို့အသက်ရှင်နေဆိုတာထက်မိဘဖြစ်တဲ့သင်ဘလို့အသက်ရှင်ခဲ့တယ်လဲအသက်ရှင်နေတယ်လဲဆိုတာပိုရေးကြီးပါတယ်။တဲ့တားမီးတွေကိုနေတိုင်းကျန်းစာပတ်အောင်တင်တိုက်တွန်းနိုင်ပါတယ်။ဇလန်းတွေကာတွန်းတွေကိုလည်းတမားကျန်းစာတွေကဇလန်းတွေကာတွန်းတွေကိုပဲကြည့်အောင်တင်တိုက်တွန်းနိုင်ပါတယ်။အပတ်စဉ်တနင်္ဂနွေတိုင်းမှာဝတ်ပြုခြင်းမပြတ်အောင်တင်တိုက်တွန်းနိုင်ပါတယ်။ဒါပေမဲ့တင့်အိမ်တော်သည်ခရစ်တော်အုပ်စိုးသောအိမ်တော်ဖခင်ဘုန်းတော်ထင်ရှားသောအိမ်တော်ကျမ်းမာပျော်ရွှင်သောအိမ်တော်ဖြစ်ဖို့မိဘဖြစ်တဲ့တင့်အပေါ်မှာသာမူတည်ပါတယ်။ကလေးများကိုဖခင်ဝတ်ပြုခြင်းနဲ့မှာသင်ကငြိမ်ငြိမ်လေးနေစီခြင်းပဲမဲ့သင်ကိုယ်တိုင်ငြိမ်ရလားကလေးများကိုဝတ်ပြုကိုးကွယ်ခြင်းမှာဝမ်းမြောက်ပျော်ရွှင်စွာချီးမွမ်းစေခြင်းပဲမဲ့သင်ကိုယ်တိုင်ဝမ်းမြောက်ပျော်ရွှင်ခြင်းရှိရလားကလေးများကိုဝတ်ပြုကိုးကွယ်ခြင်းမှာဝင်လိုက်ထွက်လိုက်မလုပ်စေခြင်းပဲမဲ့သင်ကိုယ်တိုင်ဝင်လိုက်ထွက်လိုက်လုပ်နေတာကိုသတိပြုမိရလားဒါတွေကိုသတိပြုအောင်လာမဲ့နိုဝင်ဘာလဟာခရစ်ယာန်အိမ်တော်ရက်သက်တစ်ပတ်ဖြစ်တယ်အခုတည်းကနေကိုမိသားစုကိုပြန်ပြီးဆင်ခြင်ရအောင်သုံးသက်ရအောင်ပညာရှိသောသူဟာကြောက်ပေါ်မှာအိမ်ကိုစောက်တယ်လို့ခရစ်တော်သွန်သင်ထားတယ်။အဲ့ဒီကြောက်ဆိုတာယေရှုခရစ်တော်ဖြစ်တယ်။ယေရှုခရစ်တော်ကိုအခြေပြုထားတဲ့မိသားစုနှုတ်ကပတ်တော်မှာအခြေပြုထားတဲ့မိသားစုတမန်တော်ပေါ်မှာယက်တီနေတဲ့မိသားစုဖခင်စကားပေါ်မှာအကျွမ်းမဲ့ယုံကြည်နေတဲ့မိသားစုအချိန်တိုင်းမှာအချိန်တိုင်းဟာခိုင်ခန့်တည်ငြိမ်နေမယ်။တုံ့လှုပ်ခြင်းမရှိဖြစ်နေမယ်မိษွေတင်မိသားစုမှာတာဝန်ရှိဆုံးသည်တင်သာလင်ဖြစ်တယ်ဆိုတာသတိပြုပါဖခင်သခင်သည်အချိန်တိုင်းမှာကောင်းမြတ်တော်မူ၏ဟာလေလုယာအိမ်တော်မိသားစုတိုင်းခရစ်တော်ဒီဟုသောကြောက်ပေါ်မှာတည်ထားလျက်ငြိမ်သက်ခြင်းကိုခံစားရပါစေသောဂျာနာသူရောက်စီတိုင်းပေါ်ဖခင်သခင်ကောင်းကြီးပေးပါစေ